အမေရိကန်ပြည်သူမှတရုတ်နိုင်ငံကတရှိလုပ်ထောက်လှမ်းနေတာတွေကိုအမေရိကန်အနာဂတ်ပြည်ပြင်းထန်တဲ့နှင်းနှင်းလာရမှာလေဝဲအချက်လက်တွေရဖို့ကြိုးပမ်းကြတဲ့တရုတ်စိုးရရရှိပြီးစီးပွားရေးသမားတွေနဲ့ပညာရှင်တွေတော်တော်များများလည်းရည်ရွယ်ခံနေရပါတယ်ပြီးခဲ့တဲ့2019ခုနှစ်ဆင်မှာပဲဗီဂျီးနီးယားပြည်နယ်ကစစ်ကန်ကုကိုကွန်ပျူတာမရှိပဲကားမဝင်သွားတယ်လို့ဆိုတဲ့တရုတ်တန်မာနီယားကိုဖမ်းဆီးပြီးနိုင်ငံကနှင်ထုတ်ခဲ့တဲ့အကြောင်းလည်းတရားဝင်သတင်းထုတ်ပြန်ထားတာပါအမေရိကန်ဘူထောက်လိုင်းအေဂျင်စီ CIA နဲ့ကာဝရီတန်တာထောက်လိုင်းအေဂျင်စီကအရာရှိတွေကိုလည်းတရုတ်နိုင်ငံကတရှိလုပ်နေတဲ့လုပ်ငန်းတွေနဲ့ဆက်နွယ်ပြီးဖမ်းဆီးထောင်ချခဲ့ပါတယ်တရုတ်နိုင်ငံကခိုးယူနေတဲ့အမေရိကန်ရဲ့ကုန်သွယ်ဆိုင်ရာလေဝတ်သတင်းချက်လက်တွေတန်ဖိုးဟာဒေါ်လာပြည်ရန်300ကနေ600လောက်တိရှိနိုင်တယ်လို့လည်းအမေရိကန်တံပြန်ထောက်လိုင်းထောက်လိုင်းရဲ့ညွှန်ကြားမှု Weir Evanina ကပြောဆိုထားပါတယ်